တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရာစစ်ကောင်စီကခန့်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံနယ်ဆက်တည်ငြိမ်ရေးနဲ့နယ်ဆက်ကုန်သွယ်စီးပွားရေးကိစ္စရပ်တွေကြားတရုတ်ဆိုရနဲ့ဆွေးနွေးပြကြမယ်လို့စစ်ကောင်စီပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းတရုတ်ဆိုရရဲ့ရပ်တန့်နေတဲ့စီးပွားရေးတွေရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးမြန်မာစစ်ကောင်စီနဲ့ဆွေးနွေးသွားမယ်လို့ယူဆကြောင်းတရုတ်မြန်မာနယ်ဆက်အရေးလေ့လာသူတွေကလည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားဝန်ကြီးဝန်ကြီးရဲ့ဖိတ်ကြားချက်အရဦးနောက်မောင်လင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တရုတ်နိုင်ငံကိုဒီကနေ့သွားရောက်ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့တရုတ်အစိုးရနဲ့နေဆက်တည်ငြိမ်ရေးနေဆက်ကုန်သွယ်စီးပွားရေးကိစ္စရပ်တွေဆွေးနွေးပြကြမယ်လို့မျှော်လင့်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်ကုန်သွယ်ရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုန်သွယ်မှုကနေဆက်ကုန်သွယ်မှုကဒါအမြင့်မားဆုံးအခြေအနေဖြစ်တယ်။ပမာဏအကြီးမားဆုံးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေအပြန်ပြဆွေးနွေးနိုင်တယ်လို့မျှော်လင့်ပါတယ်။
မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတာကြောင့်နေဆက်ဒေသတည်ငြိမ်အေဂျင်စီတွေတရုတ်နိုင်ငံအနေနဲ့အလေးပေးဆောင်ရွက်နေတဲ့ဖြစ်စဉ်ရှိခဲ့ပြီးနိုင်ငံပူးပေါင်းလို့ဆောင်နိုင်ဖို့မျှော်လင့်ကြောင်းလည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်။တရုတ်နဲ့မြန်မာနဲ့ကြားထဲမှာကကျွန်တော်နေဆက်ဒေသတည်ငြိမ်အေဂျင်စီကိုအဓိကပူးပေါင်းပြီးဆောင်ရွက်လျက်ရှိတယ်။ဒါကြောင့်တရုတ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအပေါ်မှာကျွန်တော်တို့တည်ငြိမ်အေဂျင်နဲ့နိုင်ငံတစ်ခုဖြစ်ရင်လို့မလို့လည်းကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာထက်တဲ့ပုံမှန်ပါဝင်ကူညီနေတာရှိတယ်။ဒီညနေနဲ့ပတ်သက်လာလို့ရှိရင်အထူးကိုယ်စားလှယ်တယောက်ခံထားပြီးတဲ့ဆောင်ရွက်နေတာရှိတယ်။ဆက်လက်ပြီးလည်းကျွန်တော်တို့တည်ငြိမ်အေးချမ်းမှုရှိစေရေးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ Indonesia, Thai နဲ့ Philippines နိုင်ငံသားရေးဝန်ကြီးတွေကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကတီးခြားစီဖိတ်ကြားထားတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနကအသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာဒိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေရာအနှံ့တိုက်ပွဲတွေဖြစ်နေခြင်းဒေသတွင်တည်ငြိမ်လုံခြုံရေးအတွဲလို့ဆိုပြီးတရုတ်နိုင်ငံသားရေးဝန်ကြီးကဒေသတွင်းနိုင်ငံသားဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်အရေးလိလသုံးသက်သူဒေါက်တာလှကျော်စောကလည်းမြန်မာပြည်တွင်းတည်ငြိမ်ရေးတွေတရုတ်ကအပြေရှားဖို့ကြိုးစားပုံရတယ်လို့ပြောပါတယ်
။ဒီမှာကြည့်တာကတော့မြန်မာပြည်မှာလည်းအတိအကျတော့တော်တော်မတည်ငြိမ်ဖြစ်နေတော့နိုင်ငံရေးရတဲ့တရားပြည်အောင်တချို့ဆွေးနွေးတာရှိတယ်။မြန်မာပြည်ကတော်တော်အခြေအနေဆိုးနေတာပေါ့နော်။တော်တော်လည်းတည်နေတာပေါ့။အဲ့ဒါကြောင့်မို့များခေါ်ပြီးဆွေးနွေးလာပြီးအေဆင်ကကွာတာလည်းတိတ်ပြီးအဆင်မပြေဘူးလေနော်အဲအဲ့ဒါကြောင့်တရုတ်ကဘုံပမာတိမှာနိုင်ငံရေးရတဲ့တစုံတရာတည်နေမှုပြည်သူ့ဘူတော့အဲ့ဒီဟာတွေကအောင်းပြီးတော့ပြောဖို့ဆိုဖို့နဲ့တူတာပဲအဲ့ဒီကိစ္စလေးပါမယ်တင်တယ
်အခုလိုတည်ငြိမ်လုံခြုံရေးကိစ္စတွေအပြင်တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့အရေးကြီးတဲ့စီမံကိန်းတွေလုပ်ဖို့အစိုးရနဲ့သဘောတူထားတာတွေရှိပါတယ်မြန်မာနိုင်ငံတွင်းနယ်စပ်ဒေသတွေမှာစစ်ကောင်စီတပ်နဲ့ဒိုင်းသာလက်နက်ကိုင်အဖွဲ့တချို့ကြောင့်စီးရေးပြိပခဖြစ်နေတာဒေသတွင်းမတည်ငြိမ်တာကြောင့်နယ်စပ်ကုန်သွယ်ရေးအပါအဝင်စီမံကိန်းလုပ်ငန်းဆောင်တာလုပ်ဖို့ခက်ခဲနေတာပါဒီအစိုးရအနေနဲ့ရပ်တန့်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့စစ်ကောင်စီနဲ့ဆွေးနွေးသွားမယ်လို့ယူဆကြောင်းဒေါက်တာလှကျော်စောကသုံးသပ်ပါတယ်
ဒီနိုင်ငံမျိုးသူ့နိုင်ငံအကျိုးစီးပွားပေါ်ကလုံခါနေပြီ။တမတိမှာအခုရင်းနှီးမြှုပ်နှံမှုအများဆုံးကလောလောဆယ်ပဲတည်နေဖြစ်တာပေါ့နော်။ဒါပြီးတရုတ်ကတူကသူ့ရဲ့ကလကပုံမှန်မအောင်ကြီးကတူကလည်းတော်တော်အရင်ကြီးတော့တမတိကဒီသူ့ရဲ့ရင်းနှီးမြှုပ်နှံမှုကြရအကုန်လုံးရပ်ဆိုင်ထားတယ်ဖြစ်နေတယ်။အဲ့ဒါကိုကြားလို့လည်းအခုကတမတိအင်းမဖြစ်ပါဘူး။အဲ့ဒါကြောင့်မလို့တမတိမှာနိုင်ငံကြီးကသတင်းတရားပြီးရောအဲ့ဒီအရာဖြစ်ရှာတန်ရင်းတမန်လေးနေပျော်ရှမှုဖြစ်ခဲ့ရအောင်ပြန်ကျူးကြရတယ်မှာလေးကြည့်ရလား
မြန်မာနိုင်ငံမှာတရုတ်နိုင်ငံကအကောင့်ထဲပေါ်မဲ့အခြေခံစောက်အောင်စီမံကိန်းဒေါ်လာဘီလီယံနဲ့ချေရှိနေပြီးအဲ့ဒီစီမံကိန်းတွေဘေးရန်ကင်းကင်းအကောင့်ထဲပေါ်နိုင်ဖို့တရုတ်အစိုးရကလှူလာနေပါတယ်2020ပြည်နှစ်တရုတ်သမ္မတရှီဂျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်တွင်ချောက်ဖြူထူစီပွားရေးဆုံးမြန်မာနိုင်ငံစီးပွားရေးဆုံးရန်ကုန်မြို့တင်နဲ့ရှမ်းနဲ့ကချင်ပြည်နယ်မှာနေဆက်စီးပွားရေးပူပေါင်းဆောင်ရွက်မှုဆောင်တွေအပါအဝင်တရုတ်မြန်မာစီးပွားရေးစင်ကြံ CMEC စီမံကိန်းတွေကိုအရှိန်မြှင့်ဖို့ဒီအစိုးရနဲ့ NLD အစိုးရတို့ကြားသဘောတူခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးရပ်တန့်နေပါတယ်ခင်ဗျာ